တမ်ရော်ကနေတရားဆွဲဆိုတာတွေကိုရက်ဖို့အရက်ဖက်အဖွဲ့အစည်းတွေကတောင်းဆိုကြတဲ့သတင်းကိုဆက်ချင်ပါတယ်။လွတ်လပ်စွာထုတ်ဖော်ပြောဆိုမှုတွေပေါ်မှာတမ်ရော်ကနေတရားဆွဲဆိုတာတွေရက်ဖို့အပြာရောင်တီရှပ်လှုပ်ရှားမှုပြုလုပ်နေကြပါတယ်။ဒီလိုမျိုးအပြာရောင်တီရှပ်လှုပ်ရှားတာအပြင်လူမှုဆန္ဒထုတ်ဖော်တာတွေကိုပါလှုပ်ဖို့ရှိတယ်လို့လှုပ်ရှားသူတွေကပြောပါတယ်။ဒီအကြောင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါတယ်
။ပြီးခဲ့တဲ့စနေနေ့ကတမတော်ကာကွယ်ဦးစီးချုပ်တန်းအရက်ဖတ်ဖွဲ့စည်း20ကျော်ဟာတမတော်ကတရားစွဲဆိုတာတွေကိုရက်တက်မှုအိတ်ဖွင့်ပေးစာဆောင်ပေးပို့ခဲ့ပါတယ်။အရက်ဖတ်ဖွဲ့စည်းတွေကအိတ်ဖွင့်ပေးစာပေးပို့ပြီးတပတ်ကြာမှာပဲတမတော်ကတရားစွဲဆိုမှုများရုပ်သိမ်းပေးပါစာသားပါတဲ့အပြာရောင်တီရှပ်လှုပ်ရှားမှုကိုစတင်ပြုလုပ်ပါတယ်။ဒီကနေ့မှာတော့အပြာရောင်တီရှပ်လှူရှားမှုကိုအရက်ဖက်အဖွဲ့အစည်း50လောက်ကကြံရင်တွင်တန်ကျဲရွတ်ဆိုခဲ့လို့တက်မတော်ကတရားစွဲဆိုထားတဲ့ဒေါင်းတို့မျိုးဆက်တန်ကျဲအဖွဲ့ဝင်တွေရဲ့ရုံးထုံမှာပထမဆုံးစတင်ပြုလုပ်ခဲ့ပါတယ်။အပြာရောင်တီရှပ်ပြုလုပ်တာနဲ့ပတ်သက်လို့လှူရှားမှုမှာပါဝင်တဲ့အတန်အဖွဲ့ကကိုဆောင်ခါက
ဒီလက်ရှိတရားစွဲဆိုမှုတွေတိုက်ဖြစ်လာနေမှုပေါ်မှာကျွန်တော်စိုးရင်ပုံစံမိတယ်အဲ့ဒါတွေကိုကျွန်တော်ဘလူးမျိုးပြန်ပြီးတော့ဆုံးပြန်ဆောင်ရွက်မယ်ဆိုတဲ့ပြစ်ခါကိုကျွန်တော်ဆင်းနေကြတယ်။အဲဒီကမှဒီတက်ကတရားချွတ်ထားတဲ့အမှုယုံကြည်မှုတိုင်းမှာယုံကြည်မှုတိုင်းမှာကျွန်တော်ကဒီ Blue Check Campaign ကိုဆက်လုပ်သွားဖို့ရှိခဲ့တာပေါ့။အဲဒါဒီနေ့ဆက်လုပ်ဖြစ်တယ်ပေါ့။နောက်ရက်ဒီမှာလည်းကျွန်တော်တို့ဒီ Blue Check Campaign ကိုဒီတက်မော်ကတရားချွတ်ထားတဲ့အမှုတွေတိုင်းမှာပုံမှန်ကြတဲ့ဆက်လုပ်သွားဖို့ရှိပါတယ
်။ဒီပြာရောင်တီရှပ်လှူရှားမှုကိုတက်မတော်ကတရားစွဲဆိုထားတဲ့ယုံထုတ်တိုင်းမှာလှုပ်ဆောင်သွားမှာလည်းဖြစ်ပါတယ်။ဒီလှူရှားမှုလှုပ်ပြရကနောက်တစ်ဆင့်အနေနဲ့ဆန္ဒထုတ်ဖော်တာတွေပြုလုပ်သွားမယ်လို့မောင်ဆောင်ခါကပြောပါတယ်။လက်ရှိအချိန်မှာတော့တက်မတော်ကမန္တလေးကဆရာတော်ဦးတော်ပိတာဒါရိုက်တာမင်းထင်ကိုကိုကြီးဘိုးကြီးအောင်နေမျိုးစဉ်ဒေါင်းတို့မျိုးဆက်တန်ကြပ်အဖွဲ့ဝင်9ဦးတို့ကိုပုံမှန်55ကာကြီးတို့နဲ့တရားစွဲဆိုထားပါတယ်။ကမရောကဒေါင်းတို့မျိုးဆက်တန်ကြပ်ဖွဲ့ဝင်9ဦးကိုအေယာဝတီတိုင်းနဲ့ရန်ကုန်တိုင်းတို့မှာတရားစွဲဆိုတာပြုလုပ်ထားပါတယ်။တန်ကြပ်ထဲမှာကမရောရဲ့ဂွန်သိက္ခာကိုထိခိုက်စေတဲ့ဆိုပြီးတရားစွဲဆိုထားတာဖြစ်ပါတယ်။တရားစွဲဆိုခံသူတွေဟာအာမခံမရရှိပါဘူး။ဒါနဲ့ပတ်သက်လို့ဒေါင်းတို့မျိုးဆက်တန်ကြပ်ဖွဲ့ကမရှားရမုံက
ကျွန်တော်တို့ပြောတန်ကြပ်ချုပ်ကြီးကဒီနှစ်မှမဟုတ်ကျွန်တော်လုပ်ခဲ့တဲ့နှစ်ကောင်းများလာပြီ။အဲ့မှာလည်းဒီလုံးကလည်းတို့ရင်ဟိုပြာဆွဲမဲ့အတန်းလေးလိုက်မဆွဲခဲ့နေကြလိုက်ဟိုသဘောထားကြီးဟန်ဆောင်ခဲ့တယ်ပေါ့နော်အခုချိန်မှာတော့တို့ကဘာမှတို့အဖက်ဆွဲကြလည်းမရှော့မဲ့ဒီလိုညွှန်းကြုံပြီးတော့ဒါတို့အနာပေါ်စားချတုတ်ချလို့တို့ဆက်ပြီးတော့ထားလို့ပါ
ပီကရဲလာကစာပြီးရခိုင်မှာဖြစ်ပွားနေတဲ့သတင်းတွေဖော်ပြရတဲ့ပတ်သက်လို့တက်မတော်ဘက်က RFA, ARD နဲ့ Development Media Group တို့ကိုတရားစွဲဆိုခဲ့ပါတယ်။တက်မတော်ကမီဒီယာရီပေါ်တရားစွဲဆိုတာနဲ့ပတ်သက်လို့မြန်မာသတင်းမီဒီယာကောင်စီအဖွဲ့ဝင်ဦးမြင့်ကျော်ကအခုလိုမှတ်ချက်ပြုပါတယ်
။ကာလီမာမီဒီယာကလည်းဟိုဘက်လိုက်တာမျိုးရှင်းရင်လည်းမီဒီယာကဟိုတိုက်ခတ်ခံရတာလည်းရှိနိုင်တယ်။ဘက်မလိုက်ဘယ်နဲ့လဲကြားညက်ပြီးတော့အဲ့လိုမျိုးတိုက်ခတ်ခံရတာမျိုးရှိနိုင်တယ်။ပြန်ဆွဲခံတာမျိုးအဲ့လိုမျိုးဟုတ်လောက်တာမျိုးရှိနိုင်တယ်ဗောနဒီဟာတွေရဲ့အကျိုးဆက်လို့ကျွန်တော်ထင်တယ်ဟိုဒါပြိပခတွေနဲ့ဆက်ဆက်ပြီးဖြစ်လာတဲ့ပြဿနာအကျိုးဆက်တွေဗောနမကောင်းတဲ့အကျိုးဆက်တွေ
တက်မတော်ကတရားစွဲဆိုတာနဲ့ပတ်သက်ပြီးတက်မတော်အနေနဲ့တီးခံတဲ့အတိုင်းဒါတီးခံတာပဲကောင်းပြီးမတုံ့မြန်မှုဆိုရင်ခေါင်းမွေးပြောင်းဖို့ပဲရှိရလို့သူတို့ရဲ့သဘောထားကိုဗိုလ်မှူးချုပ်ဇော်မင်းထွန်းကသတင်းမီဒီယာတွေကိုဖြေကြားထားပါတယ်ခင်ဗျာ